ထိုင်းနိုင်ငံမှာကျင်းပခဲ့တဲ့အရှိတောင်အာရှနိုင်ငံများအသင်းအာဆီယံထိပ်သီးတွေရဲ့ဆွေးနွေးပွဲအတွင်းမှာတော့ရိုဟင်ဂျာဒုက္ခအသည်တွေဌာနပြန်ရေးအငင်းပွားပွဲအစည်းအဝေးနောက်တောင်တူပင်လယ်ပြင်အတွင်းအငင်းပွားမှုဒီကိုဆွေးနွေးခဲ့ကြပါတယ်။၂၀၁၉ခုနှစ်အတွင်းရခိုင်ပြည်နယ်ရဲ့ကြမ်းဖက်မှုတွေကြောင့်ထွက်ပြေးကြတဲ့တိမ့်နဲ့ချီတဲ့ရိုဟင်ဂျာတွေနှစ်နှစ်အတွင်းဌာနပြန်နိုင်မယ်ဆိုတဲ့သဘောမျိုးအာဆီယံဘက်ကထွက်လာတာကြောင့်လည်းဝေဖန်ခံခဲ့ရတာပါ။တကယ်တမ်းလက်တွေမှာတော့လုံခြုံရေးစိုးရိမ်ချက်နိုင်ငံသားဖြစ်ခွင့်မရေရာတာတွေကြောင့်အခုချိန်ထိမြန်မာဘက်ကိုဆန္ဒအလျောက်ပြန်လာတဲ့ဒုက္ခတွေမရှိသေးပါဘူး။စနေနေ့တနင်္ဂနွေနှစ်ရက်တာကျင်းပခဲ့တဲ့အာဆီယံခေါင်းဆောင်တွေရဲ့ကြီးညာချက်မှာတော့အိုးအိမ်စွန့်ခွာထွက်ပြေးရသူတွေဘေးကင်းလုံခြုံမှုရှိရှိဂုဏ်သိက္ခာနဲ့အညီဌာနပြန်လာရေးကိုလက်ခံဖို့မြန်မာရဲ့ကြိုးပမ်းမှုတွေကိုထောက်ခံကြောင်းဖော်ပြထားပါတယ်။ဒါပေမဲ့မြန်မာဘက်ကအတိအမှန်မပြုတဲ့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုတော့အာဆီယံရဲ့ကြီးညာချက်မှာထည့်သွင်းအတုံးမပြုထားပါဘူး။ရိုဟင်ဂျာအရေးနဲ့ပတ်သက်ပြီးအာဆီယံအဖွဲ့အတွင်းအဝေးပန်းဆုံးဖြစ်တဲ့မလေးရှားဘက်ကတော့ဌာနပြန်ရေးလုပ်ငန်းစဉ်မှာနိုင်ငံသားဖြစ်ခွင့်ကိုအခြေခံဖို့တောင်းဆိုနေတာပါ။အာဆီယံထိပ်သီးဆွေးနွေးပွဲအတွင်းတောင်တူပင်လယ်ပြင်ပိုင်းနဲ့အငင်းပွားမှုအရေးလဲပါဝင်ခဲ့ပါတယ်။အာဆီယံနိုင်ငံတွေနဲ့တရုတ်ကြားနှစ်ဖက်လိုက်နာရမယ့်စီးမျဉ်းစည်းကမ်းတွေချမှတ်ရေးကြံ့ကြံ့နေတဲ့အပေါ်စိတ်ပြည့်ရတယ်လို့ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေကပြောပါတယ်။သမုဒ္ဒရာတွင်ဆွန့်ပစ်ပစ္စည်းတွေရှင်းလင်းရေးအတွက်တော့အာဆီယံထိပ်သီးတွေသဘောတူပြီးဘန်ကောက်ကြီးညာချက်ထွက်လာပါတယ်ရှင်။